ဝင်မလာ20ရက်နေ့ကနေပြီးတော့မှ2016ခုနှစ်နှစ်လယ်မြမအကြောင်းရတနာပြပွဲကိုဖွင့်လှစ်တာဖြစ်ပါတယ်မြမအကြောင်းရတနာတွေတင်ပို့ရောင်းချခွင့်အပါအဝင်မြမနိုင်ငံအပေါ်အမေရိကန်ပြည်ထောင်စုကချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုပြီးခဲ့တဲ့လပိုင်းအတွင်းကပြန်လည်ရုပ်သိမ်းပေးလိုက်ပြီးဆိုပေမဲ့လည်းအခုကျင်းပနေတဲ့အကြောင်းရတနာပြပွဲမှာအမေရိကန်ကရတနာကုန်သည်တွေပိုရောက်လာပြီးတည်တာတဲ့အဝယ်လိုက်တဲ့ပုံစံမျိုးမရှိသေးဘူးလို့မြမအကြောင်းရတနာအသင်းရဲ့အတွင်းရေးမှူးဦးထွန်းလအောင်ကပြောပါတယ
်ကြာကြောင်းလည်းမြည်တော့ဖြစ်သေးပါဘူး။ကြောင်းရည်ရနာဆိုတာကျွန်တော်တို့လူကုန်ကုန်ကြီးလို့ပြောတော့ဒီမှာထားပါတော့ဗျာကျွန်တော်တို့ကဆေးရုံးလုပ်ငန်းကြီးကို UI တွေပြေးဆုံးဖွင့်လိုက်တဲ့အတွက်ကြောင့်လို့ဟာ export တွေကတစ်စအနေနဲ့စတဲ့လားတဲ့သုံးရတဲ့လားတဲ့ရနာပစ္စည်းကတော့တန်ဖိုးရှိပစ္စည်းဆိုတော့တစ်စအနေနဲ့စတဲ့လားတဲ့တပုံလို့ပေါ့ဒီလူကြီးကတော့ဟောသူတို့ဘာတွေကောင်းလာမလဲဆိုရင် banking system တွေကောင်းလာမယ်တော့ခဏပြောလို့ပြော smooth ဖြစ်လာတယ်နော် remittance လို့ရတဲ့ကိစ္စကြီးaccount transfer လုပ်ရတာ၄ remittance လုပ်ရတာ၄ငွေကြေးစီစဉ်မှုကြီးอ่ะပုံပြီးတော့ချောမွေလာတာပေါ့ဗျာသူက
ဒါပေမဲ့မြမအကြောင်းမြတ်ရတနာပြပွဲကိုအမေရိကန်တွေဘက်ကစိတ်ဝင်စားမှုပိုပြလာတာကိုတွေ့ရတယ်လို့ဆိုပါတယ
်မလို့ဒီနှစ်မှာတော့အမေရိကန်တို့ဘာလို့ပါဝင်နှစ်သက်တနေငံလဲကျွန်တော်တို့ကဖိတ်တယ်အမေရိကန်နေရာလဲလာနေကြပြီပုံဝဲနဲ့အုပ်စုလိုက်အုပ်စုလိုက်ဒီပေါ့ဗျာလာဆွေးနွေးကြတိုင်မြင်ကအဲ့လိုရှိပါတယ်စီတိုနာဟိုတယ်လို့ပါလို့ဒါရင်ကျွန်တော်တို့အသိဉာဏ်ကိုလာပြီးတော့ဆွေးနွေးတယ်ဒီကအပွဲလေကျွန်တော်တို့ကြောက်မြင်တာလုပ်ငန်းရှင်များအတင်းတို့လာပြီးဆွေးနွေးရဒီကတော့နောက်လာမဲ့ပွဲတွေကြလို့ရှိရင်တော့ယူရိုငွေနဲ့ပေါ်ပဲနဲ့ဒေါ်လာနဲ့ပေါ်ပြန်ရောင်းချတဲ့နိုင်ငံပစ္စည်းတွေပေါ့ဗျာဆွေးပင်တစ်ပင်းလုံးတွေပါအဲဒီကျွန်တော်ကြိုးစားနေပါတယ်ပြီးတော့မှဒါစနစ်တွေပါလေပိုကောင်းသွားမှာပေါ့လေဒီဘက်မြင်ပါတယ်
ပါမဂျိတ်အဲ့လို့ခေါ်တဲ့မြန်မာနိုင်ငံကထွက်တဲ့ကြောင်းမြတ်ရတနာတွေအထူးသဖြင့်ဗဒမြားနဲ့ကြောက်စိမ့်နေပြပတင်ပို့ရောင်းချမှုကိုပိတ်ပင်တားမြစ်တဲ့ဥပဒေကိုအမေရိကန်လွှတ်တော်က2003ခုနှစ်မှာပြဋ္ဌာန်းလိုက်ပြီးတဲ့နောက်မြန်မာနိုင်ငံရဲ့ကြောင်းမြတ်ရတနာဈေးကွက်ဟာလည်းတိရုပ်ကုန်သည်တွေအပေါ်အများစုမိခိုအားထားလာရတယ်ဆိုတဲ့သတင်းတွေထွက်လာခဲ့တာပါဒါပေမဲ့အဲ့ဒီလိုဖြစ်တာဟာတရုတ်လူမျိုးတွေကိုနိုင်ကမူလကလေးကကြောက်စိမ့်ကိုကြိုက်နေတတ်တဲ့အတွက်ဖြစ်တယ်လို့ဦးထွန်းလအောင်ကပြောပါတယ်
အဲ့ဒါတော့ဒီလိုတင်နေပြ Facebook နဲ့မဆိုင်ဘူးသူကပြောင်းလဲမှုတော့ဒီတိမမမဖြစ်ပါဘူးမဖြစ်ဘူးဆိုတာဒီလိုလေးဘာဝကူကသူမျိုးရနေပြဘုတ်တခုချင်းပါပြီသူကြောက်စိမ့်ကြောက်စိမ့်တယ်ဒီကြောက်စိမ့်ရိုင်းလုံးဒါလည်းများတာပေါ့ဗျာဆရာကလည်းသိနေတာအာသူကပါလဲဆိုတာဒီယုတ်ရဲ့သဘောတော်ကကြောက်စိမ့်ကိုမတမ်းမြတ်လို့ရတယ်ဗျာဒီယုတ်ရဲ့ယူဆကြောက်စိမ့်ရှိတဲ့အိမ်ဒီလိုချင်းစီးပွားလက်လက်ပတ်သက်တဲ့အမှားကြီးကောင်းနေတဲ့ဒီလိုဆိုတော့အနေထားကဒီကတော့ကျွန်တော်တို့ကတော့ရနာပြဝဲမှာလို့ကြောက်စိင်းကတော့ဟိုကပေါ့ရနာပစ္စည်းတွေဗျာနီလာပါ냐ကြီးပြင်းပြစီပါလေရောင်းနေအဲ့တော့အဲ့ဒီမှာကတော့ 70% 75% လောက်ကတော့ကြောက်စိင်းပေါ့အဲ့တော့ဒီကလည်းကြောက်စိင်းကိုကြိုက်တယ်ဆိုတော့ဒါကြောင့်မို့လို့ဝယ်လက်အနေနဲ့လူရှင် ratio ကတော့ 80% လောက်ကတော့ရုပ်ပြဝယ်လက်ဖြစ်တာပေါ့ဗျာနော်ဆိုတော့သူကကြောက်စိင်းကြိုက်တာဘူးလေသူက
လက်ရှိမှာမြမအကြောင်းမြတ်ရတနာတွေကိုပြပွဲမှာယူရိုငွေနဲ့ရောင်းချနေရကကုန်သည်တွေအတွက်အဆင်ပြေအောင်ဒေါ်လာနဲ့ပြောင်းလဲရောင်းချနိုင်ဖို့စီစဉ်လှုပ်ဆောင်နေတယ်လို့လည်းဦးထွန်းလအောင်ကပြောပါတယ်
။ကြောက်စိမ့်လုံးတွေကိုတိယုကစိုက်တာများတယ်တိယုကဝယ်တာများတယ်ဆိုရင်အရင်လုံးတွေပါလေ export လုပ်မယ်ပါ냐လို့ရှိရင်သူတို့ကထားပါတော့ဗျာနမူနာ remittance ရနေပြီးတော့မှယူရိုပြောင်းယူရိုကနေပြီးတော့ remittance ရနေဒေါ်လာပြောင်းဒေါ်လာနေယူရိုပြောင်း20လောက်ခံနေတော့အမေရိကန်လူသိမှုတွေပါ냐ဖြစ်လာရင်ဘဏ်ကစားတွေချိုးမှုသွားမယ်ဆိုရင် conversion rate ပေါ့ဗျာဒါကြီးကတက်တာပေါ့ဒေါ်လာသိငနန်းတန်ငနန်းတွေတွဲကြပြီလို့ရှိရင် convert လုပ်ရတဲ့ conversion rate ကြီးကအရင်တက်တာတော့မဟုတ်ဗျာဒီပေါက်တော့ပေါ့လူမချင်းတွေလည်းတော့ကြပါတယ်အဲ့ဒါအဓိကဘာကြောင့်မို့လို့ကြလဲ convert လုပ်ရတဲ့ rate ပေါ့ဗျာခဏဒီကတော့လူဒီဥဒီယာစောက်ခင်းလုံးကြီးကြိုက်တာများတယ်နမူနာဘာကြောင့်စောက်ဆင်းလို့ပြောရလဲဆိုတော့ပြမနီလာပါ냐ဆိုလို့ရှိရင်စောက်ခင်းရတော့70-75ပါမယ်လို့ရှိတာဟုတ်အဲ့တော့ဒီဝယ်တဲ့ဥဒီယာ convert လုပ်ရတဲ့ rate ကြီးတက်တာသွားမယ်လို့ရှိရင်ဒီဥဒီအနေနဲ့လည်းပို့ပြီးတော့ဒါပေမဲ့ဒီကရလုံငန်းရှင်အနေနဲ့လည်းပုံကတ်လိုရတဲ့ rate ကအများကြီးသက်သာသွားမယ်
အခုအချိန်ထိမြန်မာနိုင်ငံကထွက်တဲ့ကြောင်းမြတ်ရတနာတွေကိုအရင်တုန်းအတိုင်းရောင်းချလေရှိရာကတိုင်းပြည်မှာအလုတ်ကင်ပိုရအောင်နဲ့ကြောင်းမြတ်ရတနာကရတဲ့ဝင်ငွေပို့တိုးနိုင်အောင်အတွက်ရည်ရွယ်ပြီးအနာဂတ်မှာအချောတဲ့အဖြစ်ပြောင်းလဲရောင်းချဖို့လိုအပ်တာတွေကိုစတင်အကောင့်ထဲပေါ်နေပြီဖြစ်ကြောင်းလည်းဦးထွန်းလအောင်ကရှင်းပြပါဗျာ
Children Training Center စုပြီးပါလေလက်ဆောင်ကြည့်ပြီး Children Training Center တွေလည်းဟိုတည်ပြီးပြီအဲ့တော့နောက်ညနေကတော့ဒီအရင်တုန်းကအကြိုင်းနေရောက်လာတဲ့စားလို့ရင်တော့ချောတယ်တွေထုတ်လို့မယ်ချောတယ်တွေဆိုလို့ဘူဒီတွေရလူတွေလည်းအလုပ်ကိုင်ဟင်း human resource ပေါ့ဗျာအလုပ်ကိုင်နေဖွင့်လန်းနေလည်းပူပြီးများလာမယ်ဒါကြောင့်လို့အရင်တော့ငုံမှထားပါတော့တော့ရင်းရင်းလုံးတွေတော့အတွေ့အကြုံ၆၀တောင်လောက်ပြန်ရနေပြီးတော့၃၅တောင် မနေ့ကဆို6000ဒီနေ့ဆို6000လောက်ပဲတင်တော့တယ်ဘာလို့လဲဆိုတော့ကုန်ရောထုတ်လုပ်ခွင့်ရဥစားပေးတယ်ကိုပြည်တွင်းမှာကုန်ရောထုတ်လုပ်လို့ရရင်ကိုရပြည်တွင်းရ generation တွေအတွက်လည်းအလုပ်တိုင်းနေကွန်ရက်နေပေါ်များလာလို့အဲ့ဒါ technology ကိုမြင်မယ်ကုန်ရောထုတ်လုပ်ခွင့် value added လုပ်ခွင့်ရအကျိုးစားနေပါတယ် generation ကတည်းကလည်းစောက်ပြီးလည်းစောက်ပြီးသွားပြီဒါလေးကိုပြည်တွင်းကလူငယ်တွေကိုခေါ်မယ်ပညာသင်ပေးမယ်ဒီအချိန်တွေပါလေပေါ်မယ် value added လုပ်တဲ့အခါမှာကာဘင်လုပ်တဲ့ပညာတော့ value added လုပ်တဲ့ပညာ policy လုပ်တဲ့ပညာဒါတွေကိုအကုန်သင်ပေးမယ်သင်ပေးပြီးရင်အရင်ဆုံးနေလောင်းတာကိုလည်းကျွန်တော်အရေးအတွက် lot အရေးအတွက်ဒီ short 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 ပြီးသွားပါပြီ
အရင်တမရဦးသိန်းစင်အစိုးရလက်ထက်မှာတော့ကမြန်မာနိုင်ငံကြောက်မြေနာလုပ်ငန်းရှင်များအတင်းရန်ပုံငွေတွေကအမေရိကန်ဒေါ်လာ86တန်းလောက်ပြောင်းနေတယ်ဆိုတဲ့သတင်းနဲ့ထွက်ပေါ်ခဲ့ပေမဲ့လည်းအစိုးရတာဝန်ရှိသူတွေကိုယ်တိုင်ပါဝင်စုံစမ်းစစ်ဆေးမှုတွေအရငွေကြေးအလွဲသုံးစားလုပ်တယ်ဆိုတဲ့အထောက်အထားမတွေ့ရဘူးလို့ပြီးခဲ့တဲ့ဇွန်လစာမိုင်းကသတင်းထုတ်ပြန်ခဲ့ပါတယ်မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီလက်ထက်ကဆလို့နှစ်ပေါင်းများစွာအစိုးရအဆက်ဆက်ကမြန်မာနိုင်ငံမှာကြောက်မဲ့ရတနာပြပွဲကျင်းပပြီးနိုင်ငံတကာကရတနာကုန်သည်တွေကိုဖိတ်ခေါ်ရောင်းချခဲ့တာဖြစ်ပါတယ်အခု NLD အစိုးရတက်လာပြီးတဲ့နောက်မှာလည်းကြောက်မဲ့ရတနာပြပွဲတွေကိုအရင်အစိုးရတွေလက်ထက်မှာကျင့်သုံးခဲ့တဲ့မူတွေလှုပ်ထုံးလှုပ်နှီးတွေနဲ့ပြောင်းလဲလှုပ်ဆောင်တာမျိုးမရှိသေးဘူးလို့ကြောက်မဲ့ရနာအသင်းကတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ